နေ့ကတနင်္လာနေ့မှာအမေရိကန်ပြည်အောင်စုမှာနှစ်ပေါင်း100နီးပါးအတွင်းကျုံခဲ့ရတဲ့အပြည့်အဝနေကျက်တဲ့ဖြစ်စဉ်ကိုလူတွေတန်းလက်ချီပြီးတော့စိတ်အားထက်သန်စွာနဲ့စောင့်ကြည့်ခဲ့ကြပါတယ်။2မိနစ်နဲ့3မိနစ်နီးပါးအချိန်အတွင်းအလွန်တောက်ပနေတဲ့နေမင်းကြီးကိုလကအပြည့်ဖုံးကွယ်သွားတဲ့အချိန်အမှောင်အတိဖြစ်ခဲ့ပြီးတဲ့နောက်နေပြန်ပြီးတော့လင်းတဲ့ဖြစ်စဉ်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေကတော့ရင်သက်ရှုမောဖြစ်ခဲ့ကြပါတယ်။အဂါတပညာရှင်တွေကလည်းအခုလိုအပြည့်အဝနေကျက်ချိန်မှာထူးခြားတဲ့ဖြစ်စဉ်တွေကိုစူးစမ်းလေ့လာနေကြပါတယ်။မိုင်းအင်ဂျင်နီယာကအပြည့်စုံကိုတင်ဆက်ပေးမှာပါခင်ဗျာ
။အနောက်ဘက် Pacific ကမ်းရိုးတန်း Oregon ပြည်နယ်ကနေအရှေ့ဘက် Atlantic ကမ်းရိုးတန်းတောင် Carolina ပြည်နယ်အထိလရဲ့အရေးနေကိုဖုံးကွယ်တဲ့နေကျက်တဲ့ဖြစ်စဉ်ဟာအချိန်စုစုပေါင်းတစ်နာရီခွဲပဝင်းကျင်ကြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအလုံးစုံနေကျက်တဲ့ဖြစ်စဉ်စတင်ခဲ့တဲ့အနောက်ဖက်ချမ်း Oregon ပြည်နယ်မှာလူပေါင်းတန်းနဲ့ချီပြီးစောင့်ကြည့်ခဲ့ကြတာပါ။အဲ့ဒီထဲမှာမိုးလာလာမြို့မှာနေထိုင်တဲ့မြန်မာနယ်ဘွားကိုထွန်းထွန်းကဒေသစံတော်ချိန်နနက်10နာရီဝန်းကျင်မှာစတင်မြင်တွေ့ရတဲ့နေကျက်တဲ့မြင်ကွင်းကိုအခုလိုပြောပြပါတယ
်။9နာရီ10မိနစ်ကစတယ်။စပြီးတော့တဖြည်းဖြည်းချင်းကျက်လာပြီးတော့အဲ့ဒါကိုစောင့်ကြည့်ကြတာပေါ့နော်။ကောင်းကြည့်ကြပြီးတော့10နာရီ10မိနစ်မှာလုံးဝမောင်းသွားတာကစက္ကန့်80ဆိုတော့1မိနစ်နဲ့10စက္ကန့်လောက်လုံးဝမောင်းသွားတယ်။ temperature အပူချိန်နည်းနည်းကျသွားတယ်ကျသွားပြီးတော့တိရစ္ဆာန်လေးတွေအိမ်မွေးတိရစ္ဆာန်လေးတွေတချို့អော်ကြတယ်
။ဒစိတ်တပိုင်းနေကျက်တဲ့ဖြစ်စဉ်ကိုတွေ့ကြုံခဲ့ရတဲ့ Ohio ပြည်နယ် American အာကာသစူဇန်လေးလာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင် Dr. ပဒေတာတင်ကတော့သူလေးလာစူဇန်ခဲ့ပုံကိုအခုလိုပြောပြပါတယ်။
နေကျက်တဲ့အချိန်ကကျွန်တော်တို့ Ohio ပြည်နယ် Glen Research Center မှာကနေ့လယ်2နာရီခွဲအထိမှကျက်ပါတယ်။အဲ့ဒီအချိန်မှာစိမ်းမရှိသလောက်ပဲ။အပူချိန်အနေနဲ့က80-85လောက်ဆိုတော့လေအရန်ကိုလင်းနေတာပေါ့နော်။အဲ့ဒီအချိန်မှာအပြင်ထွက်ကြည့်တဲ့အခါကျတော့နေကိုတန်းကြည့်လို့မရဘူး။မရတဲ့အတွက်ကျွန်တော်ဘာလုပ်ရလဲဆိုတော့ကျွန်တော်လုပ်တဲ့ lab ကလေတာပစ္စည်းတွေစောက်တဲ့ lab ဖြစ်တဲ့အတွက်သူတည်တနာကြခွဲကန်းနေမှာပဲ cell တွေအများကြီးရှိပါအဲ့ဒီ cell တွေဝင်လာတဲ့အလင်းရောင်အရန်ယော့သွားအောင်လှုပ်လို့ရတဲ့ sack လေးတစ်ခုရှိပါ neutral density filter ပေါ့နော်အဲ့ဒီ cell တွေအရန်ကိုမှောင်တော့အောင်လှုပ်ပြီးရှမ်းကြည့်တဲ့အခါကျတော့ဟိုကြည့်လို့ရတယ်ပေါ့လေအဲ့ဒါနဲ့ဓာတ်ပုံရိုက်ထားတယ်ပြီးတဲ့အခါကျတော့ဒီမှာရှိတဲ့စိတ်ပံပညာရှင်တော်တော်များများနဲ့ဒီနေကျက်တဲ့အားကိုကြည့်ကြတယ်ဓာတ်ပုံရိုက်ကြပါတယ်အခု NASA လုပ်တဲ့သုတေသနနေကြက်နေတဲ့အချိန်မှာရတဲ့သုတေသနအဖြေတွေကအများကြီးပါပဲ။ကမ္ဘာအထက်ပေတသိန်းနီးပါးလောက်မှာပြန်နေတဲ့လေပူပေါင်းကြီးရတဲ့ကနေပြီးတော့ဗီဒီယိုကင်မရာနဲ့ရိုက်လို့ရတဲ့ဓာတ်ပုံတွေသိပ္ပံအချက်လက်တွေကတော့နောက်နှစ်ပတ်သုံးပတ်လောက်ဆိုလို့ရှိလို့ရှိရင်သူတို့အဖြေတွေထွက်လာပါမယ်။အဲကြလို့ရှိရင်တော့ဒီ hari ပို့ပြီးတော့တိတိကျကျအဖြေတွေရတဲ့ဟာကိုပြောပြပါအောင်မယ
်။အလားတူမြို့တော်ဝါရှင်တန် DC မှာနေကျက်တာကို80ရာခိုင်နှုန်းကျော်လောက်တွေ့ခဲ့ရတဲ့မြန်မာနယ်ပွားကိုဇော်ဝင်းကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။နေလုံးကလုံးဝ80နှစ်ရာခိုင်နှုန်းကျော်လောက်ပဲကျသွားတော့ရက်သန်းကုန်လောက်လေးပဲကျန်တော့တယ်နေလုံးလေးက။ဒီလိုမျိုးအမေရိကန်ပြည်ထောင်စုမှာပြည်ဝကျက်တာမျိုးမြင်ရဖို့ကလုံးဝမလွယ်ဘူး။အဓိကလာနေအောင်အဲ့ဒီကွယ်သွားတာလေတော်တော်လာတယ်။ဒါမှလက်သေးကွင်းလေးကွင်းလေးဖြစ်လာတယ်။နောက်ပြီးတော့ဒီအမဲလုံးကြီးလိုမျိုးပုံစံမျိုးဖြစ်လာတယ်။ပြန်ပြီးရောတခါနေရပြေးပြေးချင်းပြင်းကွင်းလေးတွေနဲ့ပြန်ပေါ်လာပြီးတော့နေရတခါအလုံးကြီးပြန်ဖြစ်သွားတယ
်။အမေရိကန်အရှေ့ဘက်ချမ်းဖြစ်တဲ့နောက်ဆုံးနေတတ်တဲ့ဖြစ်စဉ်အပြည့်အဝကိုတွေ့ရတဲ့တောင်ကိုရိုလိုင်းနားပြည်နယ်ကိုလံဘီယာမြို့ကိုကိုတိုင်ရောက်နေတဲ့ VOA ဝိုင်းတော်သူမအေးတန်နာကျော်ကနေတတ်သွားတဲ့အချိန်မိနစ်ပိုင်းအတွင်းအမှောင်အတိဖြစ်သွားတာကိုတွေ့မြင်ခဲ့ရတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုသတင်းပေးပို့ခဲ့ပါတယ်
။နေလုံးကစုံတော့မယ်အရင်မောင်လာရင်လောကဘာမှနေရအဆောင်ကြီးမှမရှိတော့သလောက်ကောင်းကျင်တစ်ခုလုံးမှောင်နေပါပြီ။အာနေလုံးကလုံးဝနေပုံပါပြီ။လုံးဝနေအာအာဝိုင်းဝိုင်းနေကျန်တော့ရယ်ဆဝိုင်းကောင်းကျင်တစ်ခုလုံးအာနေလေ2နာရီ40မိနစ်မှဖြစ်နေတာ။အခုချိန်မှာအပေါ်ဒီမျက်မှောင်ပိုင်းမဟုတ်ဘူးလားလို့ပြောတာ။အမေနဲ့ကျတော့အပြင်အဝိုင်းလေးမှာပဲအဲ့လိုနေဖြစ်နေရပါတော့နော်ဟိုအပြင်မျက်စိနဲ့ဆိုတော့ဒါနေဘက်ကိုပြတာပပတ်လင်မှာလေလက်စွပ်လေးပပတ်လင်မှာအယောင်လေးထွက်နေသလိုနေရထွက်နေတယ်။ဟိုချယ်ရီဘာရောမှမြင်နေရတယ်။အလဲမှာအဝိုင်းနဲ့ဘေးနားမှာအဲ့လိုအယောင်လေးတွေပဲထွက်နေရ။လုံးဝရအမှောင်ကျသွားရဲ့ဥစားညာဘက်အရင်ကအမှောင်ကရှင်းနိုင်လောက်ကိုမှောင်နေရလေအခု။အာတဖြည်းဖြည်းပြန်လို့ငြင်းလာပြီ။အာ
အခုလိုမျိုးနေတစိတ်တပိုင်းစက်တဲ့ပုံစံမျိုးနေပါမြန်မာနိုင်ငံမှာ2019ခုနှစ်ဒီဇင်ဘာလ16ရက်နေ့မှာတွေ့မြင်ကြရမှာဖြစ်တယ်လို့လေအာကာသသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ရှင်။